ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ခလဲတကွန်နိုင်ကြီးရွာအုပ်စုဘက်ကိုစစ်ကောင်စီကဒီရက်ပိုင်းစစ်ကြောင်းဇက်တိုက်ထိုးနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကညပိုင်းအထိလက်နက်ကြီးလက်နက်ငယ်တွေနဲ့ကျေးရွာတွေထဲမှာပစ်ခတ်နေတာကြောင့်ကျေးရွာ9ရွာထက်မနည်းကထောင်ထဲချီတဲ့ရွာသူရွာသားတွေဘေးလွတ်တန်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူက VV ကိုအခုလိုပြောပါတယ်။
ရွာပေါင်းခုနှစ်ရွာကဒေသခံလူထုတွေဆက်ပြီးတော့စစ်ပြီးတိမ်းချောင်းတာပေါ့စစ်ကောင်စီကစစ်ကြောင်းထိုးလာတယ်ပေါ့လေအဲ့ဒီကလေးတခုနဲ့တိုက်နေဧရိယာတခုမှာပေါ့အဲ့ဒါကြောင့်မို့စစ်ချောင်းတွေကတော့ဒေလူရအတိတ်ကတော့တိမ်းချောင်းကြတာပေါ့ခမိုင်းလူကြီးထောင်ကျော်တာပေါ့ပြန့်ကျဲနေတော့ဒီကြတော့မရသေးပေါ့လေစင်ညာစစ်ကြောင်းနဲ့ထိုးလာတဲ့အပြင်မြေုံညပါဒီမုံပြင်းနဲ့အပြင်အမြောက်တန်းရနေပြီးတော့လေအဲ့ဒီရွာဒီမှာလက်နက်ကြီး20မမတွေနဲ့နေတာလိုင်းထိုးတော့မြေုံညဆိုတော့ဒေသခံလူထုတွေကဒီလူမရေဘူးလေအေးရတိကျတိကျချက်စီမှုရှိတာကိုလေညတော့လည်းလည်းဒီသူလည်းလည်းဒီကံချားရတဲ့ရမှာညတော့အနန္တထုံရမှာလည်းလည်းဒီတလုံးချသေးတယ
်မွန်ကရင်နယ်ဆက်ဖြစ်တဲ့မွန်ပြည်နယ်မုရုံမြို့နယ်အဘိရွာမှာအခြေဆိုင်တဲ့အမြောက်တက်318တရင်ကနေကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ခလဲတကွန်နိုင်ကြီးရွာအုပ်စုဘက်ကိုလှမ်းပစ်လာတာလို့သူကပြောပါတယ်ခလဲတကွန်နိုင်ကြီးရွာအုပ်စုဟာအဘိကြီးရွာရဲ့တောင်ဘက်ချမ်းမှာရှိတာပါအခုလိုတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကစပြီးတော့ဒေသခံတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရပြီးစစ်ပြေးဒုက္ခသည်တွေတနေ့တခြားပုံများလာတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေတဲ့သူတွေကပြောပါရယ်တကွန်တိုင်းရွာကန်စစ်ပြေးဒုက္ခသည်တူကတော့လက်နက်တန်တွေကြားကနေပြီးတော့အသက်ဘေးလွတ်အောင်ထွက်ပြေးရတဲ့အကြောင်းကိုအခုလိုပြောပါရယ
်ဟိုညတာမူတို့အိမ်မှာပြန်အဲ့ဒါအလုံးငယ်သက်သက်ပဲပြေးရတာသမီးမပြောနဲ့တောင်ပေါ်မှာလာပဲနေရလဲမတော့မသိဘူးအလုံးကြီးရတော့ဘယ်ကလာလဲတော့မသိဘူးအဲ့ဒီညအိမ်မှာနေတော့အိမ်မှာတညပြန်အဲ့ဒါအဲ့ဒီအလုံးသေးတွေလော်လိုက်တာမူတို့ပြေးလိုက်တာလူမထိတ်တာနည်းနည်းပဲအခုထိတ်ဆက်ရမဟုတ်သေးတော့ပေါ့အဲ့ဒီပြေးတဲ့အချိန်မှာသနာတန်ကပလပလပလဆိုတော့မထိတာနည်းနည်းပဲလေဆက်ရမပြောနဲ့တုပ်လိုက်တာညေ့တော့မချတကြပဲအဲ့ဒီည
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပါဝင်တဲ့ဒေသကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားနှစ်ဖက်တိုက်ပွဲတွေနေ့စဉ်လိုလိုဖြစ်နေတာပါစစ်ကောင်စီတပ်တွေရှိတဲ့နေရာတိုင်းမှာတိုက်ပွဲတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်
မဖက်တက်ပွဲရှိတယ်ကျန်စက်ကြီးမှဆိုရင်စက်ကြီးမျိုးပေါ်မှာရောကလေကွန်နာရက်ခမ်းမှာတကွန်နာရွာရက်ခမ်းမှာချစ်ကုတ်ကြတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ရောဒီလိုနောက်အနိုင်ကွင်းလူရှာတောင်စုံမမူမီနဲ့အမြောက်တအဲ့လိုပေါ့တိုက်ပွဲတွေကတနတ်တကြီးရပေါ့တနေရာတည်းမဟုတ်အကုန်လုံးကပတ်ချလဲဖြစ်နေတာပေါ့စစ်ကောင်စီရှိတဲ့နေရာအကုန်လုံးတိုင်းမှာတိုက်ပွဲရှိတာပေါ့မနေ့ကညကတော့ဖြစ်တယ
်ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကကျိုင်းစိတ်ကြီးမြို့နယ်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးပြင်လေကြောင်းကနေပါပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံအများစုအိုးအိမ်စွန့်ခွာပြီးတော့ဘေးလွရာထွက်ပြေးတင်းရှောင်နေကြတာပါတိုက်ပွဲအခြေအနေတည်ငြိမ်သွားရင်နေရပြန်လာလိုက်အခြေအနေတင်းမာရင်ပြန်ပြေးလိုက်နဲ့ဒေသခံတွေဟာမကြာခဏတင်းရှောင်နေကြရတာလည်းဖြစ်ပါတယ်ကျိုင်းစိတ်ကြီးမြို့နယ်မှာစီးရီးအခြေအနေတင်းမာတိုင်းအပြည့်ရွာအမြောက်တက်318တန်ရင်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်တာကြောင့်အမြောက်တက်နားမှာနေတဲ့အပြည့်ရွာခံတွေနေမှာမနေရဲပဲထွက်ပြေးနေရတယ်လို့လေရွာကန်တွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကျိုင်းစိတ်ကြီးမြို့နယ်ဘက်ကိုရိခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တဦးပြစ်တက်ခံရပြီးတဲ့နောက်ပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေပုံဆိုးလာတယ်လို့အဘိရွာကန်တဦးက VOA ကိုပြောပါတယ်လက်တလုံးမှာတော့ဘေးလွရာတင်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေအတွက်စားရေးတောက်ရေးစေဝါးစတဲ့အကူအညီမျိုးစုံလိုအပ်နေတယ်လို့စစ်ရှောင်တွင်နဲ့သူတို့ကိုကူညီနေတဲ့သူတွေကပြောပါတယ်ရှင်